တိုက်ပွဲတွေဆွဲလာနေတဲ့ကချင်ပြည်နယ်ထဲမှာစစ်ဆောင်တွေနေရပြန်နိုင်ဖို့ဂျပန်ပါဝင်နိုင်ငံတကာအဖွဲ့အစည်းတွေကအကူအညီတွေပေးနေပေမဲ့တကယ်တမ်းနေရပြန်နိုင်ရေးအတွက်မှာတော့စိန်ခေါ်မှုတွေအများပြားရှိနေတယ်လို့စစ်ဆောင်ရေးအကူအညီပေးနေတဲ့အဖွဲ့တွေကပြောပါတယ်ဒါပြင်ဒီဒုက္ခသည်တွေနေရပြန်နိုင်ရေးကိစ္စကိုအစိုးရကရေရှည်စီမံကိန်းချစနစ်တကျအကောင့်ထဲပေါ်ပေးဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်ဒီကြောင့်ပြည်စုံကို VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကပြောပြမှာပါရှင
်ကချင်စစ်ပေးဆောင်ဒုက္ခသည်တွေနေရပြန်နိုင်ဖို့အမေရိကန်ဒေါ်လာ5တန်းကိုအခု2020ပထမ6လပိုင်းအတွင်းမှာအကူအညီပေးသွားမယ်လို့ဂျပန်အစိုးရကသတင်းထုတ်ပြန်ခဲ့ပါတယ်ဒါဟာကုလသမဂ္ဂနဲ့ဥရောပသမဂ္ဂအဖွဲ့အစည်းတွေနေတူကချင်စစ်ဆောင်တွေနေရပြန်နိုင်ရေးကိစ္စမှာဂျပန်ကလည်းပူးပေါင်းပါဝင်လာတာပါဂျပန်အစိုးရနဲ့ Nippon Foundation ကပူးတွဲထောက်ပံ့တဲ့ဒီဒေါ်လာ5တန်းအထောက်ပံ့မှာအင်ဂျင်900နဲ့အင်တာအပါအဝင်သူတို့ဝင်ငွေတိုးတက်ဖို့အတွက်စာပြောရေးသင်တန်းတွေပေးပို့လဲပါပါတယ်အခုလိုအကူအညီတွေပေးလာနေပြီနဲ့တကယ်တမ်းသူတို့နေရပြန်နိုင်ဖို့အတွက်ကတော့စိန်ခေါ်မှုတွေအများကြီးရှိနေတယ်လို့ရေရှည်စီမံကိန်းတွေအတွက်လည်းလိုအပ်နေတယ်လို့စစ်ဆောင်တွေအရေးကူညီဆောင်ရွက်နေရဲ့ကချင်ငင်းငိုင်းကွန်ရက်ကဒေါခွန်ကြာကပြောပါတယ်
ရန်ကုန်ဝေပမာဏဟာဒီတိုင်းနဲ့ကြည့်ရင်များတယ်လို့ယူဆရပါတယ်တကယ်ကအကောင့်ထဲပေါ်မယ်လို့ပြောတဲ့အခါမှာယူဝတရဝါကိုပြန်ပြီးတည်ထောင်တဲ့အချိန်မှာတောင်တော်တော်လေးခက်ပါတယ်ဥပမာစဉ်ဒီနေကိုပြန်ပြင်ဖို့ဆိုရင်တအိမ်မှာအနည်းဆုံးကတော့7သိန်းလောက်ရှိတယ်ဆိုရင်တော့ပြန်ပြင်ကောင်းရလို့ရကောင်းရနိုင်တယ်ပေါ့အနည်းဆုံးကတော့တရားစီစားတော့ဖို့အစားတော့ကလည်းလိုပါသေးတယ်ဘာမှစားဖို့မရှိရင်လည်းဒုက္ခရောက်အောင်မှဖြစ်တယ်ပေါ့ပညာရေးဓမ္မရေးအားလုံးကအစားကနေပြန်ပြီးတည်ထောင်ယူရမယ့်သဘောမှရှိတယ်အရင်ကရှိတဲ့စိတ်ခန့်နဲ့စိတ်ပိခန့်တွေဆိုတာလည်းမရှိတော့ဘူးစာတင်တော့အဆောက်အုံဆိုတာတွေလည်းတုံးလို့မရတော့တာတွေကများတဲ့အခါကျတော့ဒီကနေ့ထူထောင်ရေးတော့နေရပြန်ရေးတော့ဟာဒီစိန်ခေါ်ချက်အကြီးကြီးဖြစ်နေသေးတယ
်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရခြားသားရေးဝန်ကြီးဌာနကရခိုင်ကချင်ရှမ်းနယ်ကရင်ပြည်နယ်ကဒုက္ခသည်စခန်းတွေတိတ်သိမ်းနိုင်ဖို့ National Strategy for the Closure of IDP Camps ဆိုတဲ့စီမံကိန်းရေးဆွဲထားတာပါ။ဒါပေမဲ့မြေပြင်အခြေအနေမှာအစိုးရကထိထိရောက်ရောက်မလုပ်ဆောင်နိုင်သေးဘူးလို့လည်းဒေါ်ခွန်ကြာကပြောပါတယ်
။ဒီမတိကကအဲ့ဒီရံပုံငွေကိုဘယ်လိုပုံစံမျိုးနဲ့ခွဲဝေမလဲဆိုတဲ့ channel ပေါ့နော်။အခုချိန်မှာဒီဒုက္ခသည်များအတွက်အမြဲတမ်းဒီဇိုင်းမှန်မှန်လုပ်လာတဲ့ဒီအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ပြီးတော့မှသူတို့ကနေတစ်ဆင့်ပေးပြီးတော့မှလုပ်ကင်ဆောင်ရွက်တာဆိုရင်တော့ပုံအဆင်ပြေတယ်ပေါ့ဥပမာအစိုးရခြံနဲ့ကနေပြီးအစိုးရကောင်ထည့်ဖို့မယ်ဆိုရဲဟာဆိုရင်တော့အဆင်မပြေဘူးလို့ယူဆတယ
်ဂျပန်အစိုးရအကူအညီပေးရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်နေတဲ့ကချင်နှစ်ချင်းခရစ်စတန်အဖွဲ့ချုပ် KBC ရဲ့လူမှုဝန်ထမ်းနဲ့ဖွံ့ဖြိုးရေးဌာနတာဝန်ခံ Ooh Foreign Colleague ကအချိန်ကြီးသုံးခုပေါ်မူတည်ပြီးအကူအညီပေးဖို့လှုပ်ဆောင်နေရလို့ VOA ကိုအခုလိုပြောပါတယ်
ကျေတူရဲ့နေရာတည်ပြလုံချုံစွာနဲ့ပြန်နိုင်ရတဲ့ကျွန်တော်တို့ကလည်းပြီးတော့တို့ကဦးစီဦးဆောင်ပြတော့ပြန်နဲ့အားလို့တော့အခုချိန်မှာတော့အတင်းတော်ဆုံးလို့မြင်ပါတယ်။ဒါမှမဟုတ်ရင်အလစ်လက်တားလာတဲ့ကတို့ဟာတို့ဆုံးဖြတ်ပြီးတော့ပြန်နဲ့အားတော့ရှိမှသာပါဖြေပြပါတယ်။ကျေကျွန်တော်တို့ခိုင်ပြီးရောပေါ့နော်တမချက်အဲတုံးခုပေါ်မှာမူတည်ပြီးတော့ကျွန်တော်တို့အခုဆောင်ရွက်နေချင်းဖြစ်ပါတယ်ခင
်ဗျာ။စစ်မှုဖြစ်ပဲထွက်ပြေးခဲ့တဲ့နေရာအစိုးရဒါမှမဟုတ်လက်နက်ကင်ဖွဲ့စည်းကအုပ်ချုပ်ထားတဲ့နေရာနဲ့အင်ဂျင်အနည်းဆုံး50ရာခိုင်နှုန်းလောက်ကျန်နေသေးတဲ့နေရာစားရအခြေအနေ၃ခုနဲ့ကိုက်နေတဲ့သူတွေကိုနေရပြန်လာဖို့အစိုးရနဲ့ GBC ကညှိနှိုင်းနေတာပါ။အငင်းပွားပွဲရေလွတ်မြေရာဥပဒေနဲ့မြေမြုံမိုင်းဒါတွေကိုလည်းစစ်ဆောင်ဒုက္ခတွေကစိုးရိမ်နေတာပါ။တမတော်နဲ့ကချင်လက်နက်ကိုင်ကရင်ဖြစ်ပွားခဲ့တဲ့တိုက်ပွဲကြီးကြောင့်လူတပိန်းလောက်နေပါစစ်ပေးဆောင်ရပါတယ်။ကချင်စစ်ပေးဆောင်ပြီးစောက်ကိုအစိုးရရဲ့အမျိုးသားပြန်လည်တင်းရည်ကြီးနဲ့ငင်းရင်းဘူဌာန NRPC ကိုယ်စားလှယ်ရင်းနဲ့ကချင်စစ်ပေးဆောင်ပြည်သူများကုညီဆောက်ရှောက်ရေးကော်မတီ KHCC ကို၃ရက်တွဲဆောင်ဆွေးနွေးခဲ့ပြီးလာမယ့်ဖေဖော်ဝါရီလထဲမှာထပ်တူသွားဖို့လည်းရှိပါတယ်။